မြန်မာနိုင်ငံတရတော်များမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့လာတဲ့အတွက်တိုင်းဒါလက်နက်ကအဖွဲ့တွေထိန်းချုပ်ရတဲ့နေတွေမှာလည်းရောဂါကာကွယ်ရေးအတွက်စတင်ကန့်တလာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ကိုဗစ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်တိုင်းဒါလက်နက်ကအဖွဲ့စီတွေကလည်းသူတို့ထိန်းချုပ်ရတဲ့ဒေသတွေမှာရောဂါကူးစက်ပြန့်နှံ့မှုကာကွယ်ထိန်းချုပ်ဖို့စ조사လာကြတာပါ။အစိုးရနဲ့အပြည့်ရစာကြောင့်လက်မှတ်ထိုးထားတဲ့အဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သစ်ပါတီကလည်းကက်ယောဂါကာလမှာပဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်မဲဆယ်စည်းရုံးတာတွေနိုင်ငံရေးလှုပ်ရှားမှုတွေကိုပါအကန့်အသတ်နဲ့သာလှုပ်ရှားဖို့ညွှန်ကြားထားပါတယ်။မွန်ပြည်သစ်ပါတီ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးဗဟိုကော်မတီခေါင်းဆောင်ဖြစ်တဲ့နိုင်ပညာလန်ကတော့ကျန်းမာရေးလုပ်ငန်းတွေကိုသာအဓိကထားဆောင်ရွက်ဖို့ရည်ရွယ်တယ်လို့ပြောပါတယ်
။ကယောဂါပြတ်သွားလာတဲ့ကာလတည်းမှာမွန်ပြည်ပါတီရဲ့ထိန်းချုပ်နိုင်ရေးမှာရှိတဲ့အခွင့်အရေးတွေရောပေါ့နော်။ကျန်းမာရေးလုပ်ငန်းကတည်းကတော့အခြားဒီပုံပြရေးလုပ်ငန်းတွေကိုကျွန်တော်တို့ကကျွန်တော်တို့တော့ကတ်တတ်ထားတဲ့အခွင့်အရေးတွေဒီကယောဂါထိန်းချုပ်နိုင်တဲ့ကာလကြာမှာကျွန်တော်တို့ပြန်ပြီးတော့ဝင်ပြည့်ကြည့်မယ်။နောက်တစ်ခုကြတော့မွန်ပြည်ပါတီမြန်မာတည်းမှာနိုင်ငံရေးပါတီနဲ့ဆွေးပွဲခဲ့ကြတော့အချို့ဒေသတွေမှာကျွန်တော်တို့ပြန်ပြီးကပ်ထားတာရှိရဲ့ကိုဗစ်ကာလပြတ်သွားတဲ့ဗတဲ့အချိန်မှာအပြင်ကလူတွေကိုလာပြီးတော့မဲဆွေးစည်းရုံးပွဲကြတော့ကျွန်တော်တို့ကအများကြီးသတိထားရတယ်ပေါ့နော်တတိကကိုဗစ်မကူးစက်ဖို့တော့အရေးကြီးတယ
်မွန်ပြည်သစ်ပါတီထိုင်းချောက်ရနယ်မြေမှာလူစုလူဝေးလှုပ်ဆောင်တာတွေကိုတမ်းမြစ်ထားတယ်လို့မဲဆွေးစည်းရုံးရေးလုပ်ငန်းတွေမှာလည်းလူ30ထက်မပိုဖို့ညွှန်ကြားထားပါတယ်အစိုးရနဲ့အပြည့်အလက်မှတ်ထိုးထားတဲ့တိုင်းဒါလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KMU ကလည်းအလားတူလူစုလူဝေးမလုပ်ဖို့လိုအပ်ချက်ရဆောင်ရွက်တဲ့အခါမှာလူ30ထက်မပိုဖို့တတိပေးထားကြောင်းကြာအင်းစိတ်ကြီးမြို့နယ်ဒုပလန်ရခရိုင်အသွေးရင်မှု Solid Sun ကပြောပါတယ်
ဒီတော့ဒီမှာလာနေတာပေါ့နော်ဒီလိုတူရန်ကုန်တိုင်းကလုံးဝပဲမော်လမြိုင်တို့ဆိုလည်းသူကြီးကပြစ်လာတယ်ကျွန်တော်တို့လည်းလည်းပြောမယ်ဆိုရင်ပြစ်လာတယ်ပေါ့နော်ဒီထဲမှာလည်းပြည့်ပြည့်လူလာလူကြီးလာတယ်ဆိုတဲ့အခါကျတော့ကျွန်တော်လည်းအထူးစိုးရိမ်တယ်တကောက်လည်းပဲအမတ်စမယ်လက်သေးမယ်နောက်ပြီးတော့ဒီစမတဲ့စီတန်းနဲ့ညီပေါ့လေအဲ့ဒါဆောင်ရွက်သွားဖို့ကျွန်တော်တို့ကတော့အထူးပြေးပါတယ်
တရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းဒါလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ကချင်လူမျိုးရေးအဖွဲ့ KIO ကလည်းသူတို့ထိန်းချုပ်ရန်နေမြေမှာယောဂါကူးစက်မှုအတီးပြုတ်သူမရှိသေးပေမဲ့ကာကွယ်ရေးအတွက်စီစဉ်ထားတယ်လို့တရင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုကြီးနော့ဘူးကပြောပါတယ
်ကျွန်တော်တို့လိုက်စားမှာတော့ပူးတည်လူနာတွေကတော့မတွေ့ဘူးတော့ဒီမတင်ကားတဲ့လူနာတွေလည်းတတိတော့မရှိပါဘူးဒါမဲ့ကျွန်တော်တို့ကလည်းကာကွယ်တဲ့အနေနဲ့တော့နန်းတီပိတ်တာတွေဟို quarantine ဖြစ်တာတွေပညာဆွေးလုပ်တာတွေကတော့ကျွန်တော်တို့ဆက်ဆက်လုပ်နေပါတော့
မြန်မာနိုင်ငံမှာမကြသေးခင်ကစလို့ကိုဗစ်ရောဂါတကြော့ပြန်ကူးစက်မှုတွေကြောင့်တည်ဆောင်သူတွေလည်းတိုးလာနေတာပါဒီနေ့အစောပိုင်းအထိကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်တည်ဆောင်သူ32ဦးအပါအဝင်ရောဂါကူးစက်သူ1000ကျော်အထိရှိနေပါတယ်ကျွန်မအကနွန်ပါရှင်